မြန်မာစစ်တပ်ကအာဏာသိမ်းတဲ့ပေါ်အော်စတြေးလျနိုင်ငံဆစ်ဒနီမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တွေမှာမြန်မာနယ်ပွားတွေကဒီကနေ့ဆန္ဒပြကန့်ကွက်ကြပါတယ်။ဆစ်ဒနီမြို့ဆန္ဒပြပွဲမှာလူရာနဲ့ချီပါဝင်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ရုပ်ပုံတွေကျွေးကြော်တန်ရေးထားတဲ့စိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ
။ We strongly condemn military Myanmar military coup. We recognize elected NLD government.
မြန်မာစစ်တပ်ကအာဏာသိမ်းတာကိုကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်။ရွေးကောက်ခံ NLD အစိုးရနဲ့2020ခုနှစ်ရွေးကောက်ပွဲရလဒ်တွေကိုကျွန်တော်တို့လက်ခံပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကြထင်းထင်းထားသူအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ဆန္ဒပြပွဲကိုစီစဉ်သူဒူးဖြစ်တဲ့ဒေါက်တာသိန်းမိုးဝင်းကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တယ်ဆိုတဲ့သတင်းတွေဟာစိုးရိမ်ပွဲရာအခြေအနေတွေပဲလို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတင်းလာနေမှာပြောခဲ့ပါတယ်။ဂျပန်နိုင်ငံဒူဂျိုမြို့တော်ကဂျပန်နိုင်ငံဂျာယီဌာနရုံးအပြင်ဘက်မှာလဲထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့စုဝေးပြီးမြန်မာစစ်အာဏာသိမ်းမှုကိုဂျပန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့တောင်းဆိုကြပါတယ်။ဂျပန်နိုင်ငံအနေနဲ့နိုင်ငံရေးတန်တမာရေးနဲ့စီးပွားရေးဩဇာအာဏာအားလုံးကိုအသုံးပြုပြီးမြန်မာနိုင်ငံမှာအခြေသားအစိုးရပြန်ပြီးထူထောင်နိုင်အောင်လှုံ့ဆော်ဖို့တောင်းဆိုထားတဲ့ထုတ်ပြန်ချက်တစ်စောင်းကိုဆန္ဒပြသူတွေကဂျပန်နိုင်ငံဂျာယီဌာနတာဝန်ရှိသူတွေလက်ထက်ပေးခဲ့ပါတယ်။ဆန္ဒပြပွဲကိုအစီအစဉ်နဲ့မြန်မာနိုင်ငံသားများအသင်းကဂျပန်နိုင်ငံအနေနဲ့မြန်မာစစ်အစိုးရကိုအတိအမှန်မပြုသင့်ဘူးလို့ပြောပါရယ်ဆန္ဒပြပွဲမှာလူ 3,000 နီးပါးပါဝင်တယ်လို့လည်းအစီအစဉ်သူတွေကပြောပါရယ်ဂျပန်အစိုးရရဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဂျပန်နိုင်ငံအနေနဲ့ဒဏ်ခတ်အရေးယူမှုချမှတ်နိုင်ခြင်းအပါအဝင်အမေရိကန်ပြည်ထောင်စုကပြောဆိုထားတဲ့ရည်တည်ချက်မျိုးကိုထောက်ခံဖို့ဒါမှမဟုတ်အဲဒီလိုလှုံ့ဆော်ရေးအလေးပေးသွားဖို့ရှိတယ်လို့ပဲအစိုးရပြောခွင့်ရကပြောသွားပြီးတိုက်ရိုက်တော့မပြောပါဘူးဂျပန်နိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့မပြတ်ထိစပ်နေသလိုမြန်မာနိုင်ငံကအခြေအနေကိုလည်းအနီးကပ်စောင့်ကြည့်နေပါတယ်လို့ပဲထပ်ပြောသွားပါတယ်။